ဟာမတ်စ်နဲ့အစ္စရေလအပေါ်နိုင်ငံတကာရဲ့ဖိအားပေးမှုတွေကြီးထွားလာနေချိန်မှာပဲအစ္စရေလကဂါဇာစစ်ဆင်ရေးကိုတနင်္ဂနွေနေ့မှာဆက်လက်ဆင်နွှဲပါတယ်ဣသရေလနဲ့ဆက်အနေဂါဇာဒေသထဲမှာမိခိုးလုံးတွေတက်လာတဲ့တင်ကားတွေလှုပ်ရှားသွားလာနေတာကိုမြင်ရပါတယ်။ဂါဇာဒေသအတွင်း9လနီးပါးကြာလာပြီဖြစ်တဲ့စစ်ပွဲတွေအပြည့်အစုံနိုင်ရင်းနဲ့ဟာမတ်စ်တို့လက်ထက်ကတစ္ဆက်ခံတွေပြန်လွတ်လာရဲ့အတွက်နှစ်ဦးနှစ်ဖက်ပုံမိုခိုင်မာတဲ့ကတိကဝတ်တွေနဲ့အလေးထားမှုတွေပြသကြဖို့ကာတာအကြီးအကဲအရာရှိတို့ကတိုက်တွန်းပါတယ်။ဟာမတ်စ်တို့ရဲ့ဌာနချုပ်ဖွင့်လှစ်ခွင့်ပြုထားတဲ့ကာတာနိုင်ငံဟာအမေရိကန်အီဂျစ်တို့နဲ့အတူပြီးခဲ့တဲ့နိုဝင်ဘာလအပြည့်ရပြီးတော့တစ္ဆက္ခံတွေလွတ်မြောက်လာအောင်အဓိကစစ်ဆင်ညှိနှိုင်းပေးခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်။ဒါပေမဲ့လည်းစစ်ပြတ်ပုံရလာတဲ့ကာတာကသူ့ရဲ့ကြားဝင်စစ်ဆက်ပေးတဲ့အခန်းကဏ္ဍကိုပြန်လည်သုံးသပ်နေတယ်လို့ပြောပါတယ်။အပြည့်ခက်ရစရဲ့နောက်ဆုံးတင်ပြချက်တွေကိုဆွေးနွေးဖို့အစ္စရေးကိုယ်စားလှယ်အဖွဲ့အီဂျစ်နိုင်ငံကိုလာမယ့်ရက်ပိုင်းတွင်ရောက်ရှိလာမယ်လို့ခန့်မှန်းကြောင်းဟာမတ်စ်အကြီးအကဲအရာရှိဘတ်ဆမ်နိုင်ယမ်က AP သတင်းဌာနကိုပြောပါတယ်။